မခင်ပြူထွေးရေအမေရိကန်ပြည်တော်စုမှာတရားမဝင်နေထိုင်အလုပ်လုပ်နေကြတဲ့သူဘယ်လောက်ရှိလဲသိလားဗျ။
တိတာပေါ့ဒီကိစ္စကအခုသတင်းပတ်အတွင်းမှာအမေရိကန်ကွန်ဂရက်လွှတ်တော်အတွင်းအဓိကဆွေးနွေးကြမယ့်ကိစ္စပဲဟာစုစုပေါင်းလူဦးရေ70တန်းလောက်ရှိနေတဲ့ဒီတရားမဝင်အလုပ်သမားတွေကိစ္စနဲ့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကြီးတစ်ခုလုံးကိုဘယ်လိုပြုပြင်မလဲဆိုတာဒီအဘက်သုံးသပ်ပြီးတော့ဥပဒေသစ်အတည်ပြုဖို့ရှိတယ်လေ
။သမ္မတဥပမာကဒီအကြောင်းကိုသူ့ရဲ့သမ္မတဒုတိယတက်တန်းကျန်းသစ္စာကျင်းဆိုပြီးပထမအဆုံးမိန်ကုန်းထဲမှာတော့ထည့်ပြောသွားတယ်ခင်ဗျ။
Our journey is not complete until we find a better way to welcome the striving, hopeful immigrants who still see America as a land of opportunity. Until bright young students and engineers are enlisted in our workforce rather than expelled from our country.
American ပြည်အောင်စုကိုကြီးပွားတိုးတက်မှုအခွင့်အလမ်းတွေအပြည့်အဝရှိတယ်လို့မျှော်လင့်ချက်နဲ့ရောက်လာခဲ့ကြတဲ့ဒီလူတွေကိုကြိုဆိုလက်ခံနိုင်ရေးနည်းလမ်းတွေမရှာနိုင်သေးသေး၍ထက်မြက်တက်ကြတဲ့ငယ်ရွယ်တဲ့ခေတ်ပညာတဲ့လူငယ်တွေအင်ဂျင်နီယာတွေကိုနိုင်ငံတကာကနေမောင်းမထုတ်ပဲပြည်တွင်းမှာအလုပ်ကိုင်နေရာချထားဖို့အရေးမဆောင်ရွက်ပေးနိုင်သေးတဲ့ွေကျွန်တော်တို့ရဲ့ခီးလန်းဟာပန်းတိုင်ရောက်ပြီလို့မဆိုနိုင်ပါဘူးလို့သမ္မတဥပမာကပြောသွားတာပ
ါ။တဘောကတော့အမေရိကန်မှာရောက်နေတဲ့တရားမဝင်နေထိုင်တဲ့သူတွေကိုနိုင်ငံသားတွေအဖြစ်အတိမတ်ပြုလက်ခံသွားနိုင်ဖို့သူကတနိဋ္ဌာန်ချထားတယ်ပေါ့
။ဟုတ်ပါတယ်အဲ့ဒါကြောင့်ပဲသမ္မတဥပမာကိုအမေရိကန်ပြည်အောင်စုမှာတိတိတသားလူဦးရေတိုးပွားလာနေတဲ့လက်တီနိုလို့ခေါ်တဲ့စပိန်စကားပြောလက်တင်အမေရိကန်နယ်ပယ်တွေကတခဲနဲ့ထောက်ခံခဲ့ကြတာပေါ့အမေရိကန်ပြည်အောင်စုမှာအိန်းကြီးချင်းမက္ဆီကိုနယ်စပ်ကနေစဉ်နဲ့အမျှခိုးဝင်ရောက်ရှိနေကြတဲ့တခြားနိုင်ငံကလူတွေနိုင်ငံသားတွေအများစုကလည်းအဲ့ဒီလက်တင်အမေရိကန်နိုင်ငံတွေကအများစုပဲလေ
ဒါဆိုရင်ဒီလိုခိုးဝင်နေတဲ့ကိစ္စကိုတားဆီးဖို့ရောဘယ်လိုလုပ်ကြမှာလဲ
ဒီမိုကရက်တစ်ရော Republican Party အထက်လွှတ်တော်အမတ်တွေပါနှစ်ဖက်စလုံးပါဝင်တဲ့ Committee တရကဒီကိစ္စကိုအသေးစားစဉ်းစားသုံးသပ်ပြီးဥပဒေကြမ်းတစ်ခုတင်ပြတာပါအဓိကနှစ်ပိုင်းကတော့ American ပြည်အောင်စုအတွင်းမှာရောက်နှင့်ပြီးဖြစ်နေတဲ့ဒီလူတွေကိုဘယ်လိုလုပ်မလဲဆိုတာနဲ့ Mexico နယ်စပ်ဒေသမှာပိုပြီးလုံခြုံအောင်စီးဘယ်လိုချမလဲဘယ်လိုတားဆီးမလဲဆိုတာတွေလည်းပါဝင်ပါတယ်အထက်လွှတ်တော်အမတ် John McCain ကတော့
We can't go on forever with 11 million people living in this country in the shadows in an illegal status. We cannot forever have children who were born here, who were brought here by their parents when they were small children to live in the shadows as well.
ပြည်တွင်းမှာရောက်နေပြီးဖြစ်တဲ့လူဦးရေ70တန်းလောက်ကိုတသက်လုံးဥပဒေပြင်ပမှာတရားမဝင်နေနေရတဲ့အဖြစ်မျိုးကနေပြီးပြတ်လွတ်မြောက်သွားအောင်လုပ်ပေးဖို့လိုနေပါပြီ။သူတို့နဲ့အတူပါလာတဲ့ကလေးငယ်တွေဒါမှမဟုတ်ဒီရောက်မှမွေးတဲ့ကလေးငယ်တွေအရေးကိုလည်းစဉ်းစားကြရမယ်လို့ပြောသွားတာပ
ါ။အစောပိုင်းကတော့ Republican Party ဘက်ကဒီလူဝင်မှုကြီးကြပ်ရေးကိစ္စမှာတိထက်ပို့ပြီးတော့တင်းတင်းပါပါရှိခဲ့တယ်မဟုတ်လား။ဥပမာဒီတရားမဝင်နေထိုင်တဲ့သူတွေကိုဖမ်းပြီးတော့နေရက်ပြန်ပို့ပေးဖို့ကိစ္စ။နောက်နေဆက်လုံခြုံရေးခြံစည်းရိုးခတ်ဖို့ကိစ္စ။ဒေသခံရဲနဲ့လုံခြုံရေးတွေကိုတရားမဝင်နေထိုင်သူတွေနဲ့နိုင်ငံသားတွေအပေါ်ပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးပိုင်ခွင့်တွေဒီပေးဖို့ကိစ္စ။အဲ့ဒါတွေပဲအားတာနေကြတာမဟုတ်လား
။ဟုတ်ကဲ့။ပြီးခဲ့တဲ့သမရရွေးကောက်ပွဲအပြီးမှာတော့အဲ့ဒီအတွေးခေါ်ပြောင်းသွားခဲ့တယ်လို့ဆိုရပါလိမ့်မယ်။အထူးသဖြင့်လက်တီနိုစပိန်စကားပြောအနွယ်ဝင်အမေရိကန်မဲဆန္ဒရှင်တွေကလူဝင်မှုကြီးကြပ်ရေးမှာသဘောထားပျော်ပြောင်းတဲ့သမရဥပမာကိုတခဲနဲ့မဲပေးခဲ့ကြတာကိုကြည့်ပြီး Republican တွေဘက်ကလည်းသဘောထားပြောင်းသွားခဲ့ပါပြီ။ Democratic အထက်လွှတ်တော်အမတ် Robert Mendez ပြောသွားတာကိုကြည့်လေ
။ First of all, Americans support it in poll after poll. Secondly, Latino voters expect it. Third, the Democrats want it and fourth, Republicans need it.
လူလူစစ်တမ်းတွေကိုကြည့်ရင်အမေရိကန်မဲဆန္ဒရှင်တွေကဒီကိစ္စကိုတလျှောက်လုံးထောက်ခံနေတာကိုတွေ့ရမယ်။လက်တီနိုမဲဆန္ဒရှင်တွေဘက်ကလည်းအကြီးအကျယ်မျှော်လင့်နေတယ်။ဒီမိုကရက်တစ်ပါတီဘက်ကလည်းလိုလားတယ်။အခုနောက်ဆုံးမှာတော့ Republican Party ဘက်မှာလည်းလိုအပ်လာပြီလို့အထက်လွှတ်တော်အမတ် Robert Mendez ကပြောသွားတာပါ
။ဒါဆိုရင်အခုပါတီနှစ်ဖက်စလုံးကထောက်ခံပေးဖို့ရှိနေတဲ့ဥပဒေချမ်းထဲမှာဘာတွေပါမှာလဲရှင့
်။အတိအကျကတော့မသိရသေးဘူးခင်ဗျ။ဒါပေမဲ့လည်းတေကြတဲ့ပထမဆုံးအချက်ကတော့အမေရိကန်ပြည်အောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာလက်တွေ့မကျတော့တဲ့အတွက်ပြုပြင်ဖို့လိုနေပြီဆိုတဲ့အချက်ကိုနှစ်ဖက်စလုံးကသဘောတူကြတာပါပဲ။အဲဒီနောက်တရားမဝင်ရှိနေတဲ့လူပေါင်း70တန်းလောက်ကိုတရားဝင်ဖြစ်အောင်လုပ်ရမယ့်လုပ်ငန်းစဉ်အစဉ်အဆက်ကိုအကြမ်းဖျင်းဖော်ပြထားတာတွေ့ရပါတယ်။တရားမဝင်တဲ့သူတွေမှတ်ပုံတင်ရေး၊နောက်ကျောင်းရာဇဝင်စစ်ဆေးရေးနဲ့နေထိုင်ခဲ့တဲ့ကာလနဲ့အလုပ်လုပ်ခဲ့တဲ့ကာလတွေအတွက်ပေးသင့်ပေးတိုက်တဲ့အခွင့်အရေးပေးဆောင်စီရေး။အဲဒီနောက်မှ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်အတွက်စနစ်တကျစီရင်သွင်းစောင့်ဆိုင်းစီခြင်းစတာတွေပါဝင်ပါတယ်
။ဒါဆိုရင်ချက်ချင်းကြီးတော့နိုင်ငံသားဖြစ်သွားဖို့နဲ့အမြဲတမ်းနေထိုင်ခွင့်ရသွားဖို့တော့မဟုတ်ဘူးပေါ့နော်။လုပ်ရမယ့်အဆင့်တွေကအများကြီးပဲ
။ဒီနိုင်ငံတွေကိုကလေးငယ်ဘဝနဲ့အတူပါလာတဲ့သူတွေဒါမှမဟုတ်ဒီမှာမွေးတဲ့ကလေးတွေအတွက်တော့ချွင်းချက်တွေရှိပါတယ်။ဒါအပြင်ဒီလိုတရားမဝင်ခိုးဝင်အလုပ်လုပ်နေတဲ့သူတွေထဲမှာအမေရိကန်အတွက်အရေးပါတဲ့ဒီစိုက်ပျိုးရေးကဏ္ဍလိုနေရာမျိုးမှာအလုပ်လုပ်ခဲ့ကြတဲ့သူတွေအတွက်ဆိုရင်လည်းစီကံချက်တွေရှော့ပေါ်ပေးပါလိမ့်မယ်။ ဒီအထဲမှာမှအလုပ်လုပ်ရင်းနဲ့ပညာကိုကြိုးစားသင်ရင် PhD ပါရဂူဘွဲ့ရသူတွေအမေရိကန်တက္ကသိုလ်တစ်ခုခုမှာဘွဲ့လွန်မာစတာဘွဲ့ရသူတွေဆိုရင်အများရန်နေထိုင်ွင့် Green Card တန်းပေးဖို့ရှိတယ်လို့လည်းဆိုပါတယ်။တစ်ဖက်မှာလည်းမက္ကဆီကိုနယ်စပ်အပါအဝင်နယ်စပ်ဖြတ်ကျော်နိုင်တဲ့နေရာတွေမှာလုံခြုံရေးတိုးမြှင့်ဖို့လူဝင်မှုကြီးကြပ်ရေးဌာနမှာအင်အားတိုးချဲ့ဖို့အမေရိကန်ကိုယာယီဝင်လာတဲ့သူတွေအချိန်တန်ရင်ပြန်ထွက်သွားကြစေရေးပိုပြီးတင်းကျပ်စစ်ဆေးဖို့စတာတွေလည်းပါဝင်ပါတယ်။
အမေရိကန်နေနဲ့ရှိနေမိသားစုတွေကရသမျှကိုအမျက်ထုတ်ပြီးရေရှည်အချိုးရှိသွားအောင်လုပ်မယ်။နောက်ပိုင်းပြဿနာတွေကိုလည်းကြိုတင်ပြီးကာကွယ်သွားမယ်ဆိုတဲ့သဘောပေါ့
။ဟုတ်ပါရဲ့ခင်ဗျာ။နှုတ်မရင်ခိုးဝင်တဲ့သူတိုင်းကိုဖမ်းပြီးနှင်ထုတ်ဖို့ဆိုတာကလည်းပြဿနာတွေကထင်တာနဲ့ပိုပြီးကြီးကျယ်တဲ့အပြင်ဈေးစကားလည်းများပါတယ်။လူအခွင့်ရေးကိစ္စ၊တရားဥပဒေရေးရာစတာတွေဟာပိုပြီးရှုပ်ထွေးတာမို့အကောင်းဆုံးကိုရှာဖွေလုပ်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။